မင်္ဂလာပါအခုတလောမြမရုပ်ရှင်လောကမှာဥပေတမြင်ဇက်ကမုဒ္ဒရာခေါ်တန်ဇက်ကနဲ့ပတ်သက်လို့အတန်တွေကြားနေရပါတယ်မုဒ္ဒရာခေါ်တန်ကိုရုပ်ရှင်လောကသားတွေနဲ့ပြည်သူတွေပြန်ထူးလိုက်ကြတဲ့အတန်တွေကတာရုခေါ်တန်ဥရန်ကျူးတန်မျိုးမှုအဲ့ဒီရုပ်ရှင်ဇက်ကတွေကိုမကြည့်ဘူးပေမဲ့မုဒိတာပွားရပါတယ်မုဒိတာပွားရင်းကပဲ1996ခုကထုတ်ခဲ့တဲ့ဆရာကြီးပိုကလေးတင်အောင်ရဲ့ပန်းဝင်ကဘာပြတ်ဆက်စာအုပ်အကြောင်းလေးဆက်ရောက်မီပညာတရက်ကိုစနစ်တကျသင်ယူတက်မြောက်ခြင်းရဲ့ကျေးဇူးကိုလည်းရင်နေမိပါတယ်ဘူကလေးတင်အောင်ရဲ့ပန်းဝင်ကဘာပြတ်ဆက်စာအုပ်ကစာဖတ်သူတိုင်းအတွက်စင်ငင်ညံပွားစရာစာအုပ်ပါဆရာက1949က1954အထိ5နှစ်လောက်ခေတ်ကောင်းခဲ့တဲ့ရန်ကုန်မြို့ဝင်းဝင်းယုံပြတ်ဆက်လောကသားတွေရဲ့လောကရန်အတက်ကြကိုသုံးသက်ထားတာဆိုတော့တူတူငါငါလူသားတိုင်းစဉ်းစားစင်ငင်စရာတွေပါနေပါတယ်1949က1953အထိဝင်းဝင်းယုံပြတ်ဆက်တွေကအရှိန်တွေမြင့်နေလိုက်တာဒဂုံဆရာတင်ကဦးဆောင်ဆရာဘူကလေးတီအောင်တို့လို့တပည့်တပန်းတွေကဝိုင်းရန်တက္ကသိုလ်မျိုးချစ်တို့ကျော်အေးတို့ជីជីထေးတို့လို့မင်းသားမင်းသမီးတွေကအားထုတ်နေယုံမှားပြိတက်တွေအပြည့်အရှံပေါ်ဒီအထဲမှာစက်ခုနှစ်ကွင်းအလင်းမရပဲနဲ့ရှေ့တန်းမှာပုံမှန်လက်မှတ်ဝယ်လာထိုင်နေတဲ့ပြိတက်ကပါပါသေးတယ်ပြဆက်ဒါရိုက်တာတွေရောမင်းသားမင်းသမီးတွေရောပျော်မွေးအောင်မွေးခံနိုင်ကြတဲ့ကာလပေါ်1954ကျတော့ပြဆက်ကမင်းမိန်စပြုလာပြီး1955ကျတော့ပြဆက်တွေရန်နာလရပါတဲ့ပြဆက်ပညာတက်တဲ့ကိုမိခိုနေရသူတွေဒုက္ခဒုက္ခများကြတဲ့ကာလပေါ်ဘာကြောင့်ဒီလိုဖြစ်ရတာပါလဲဆရာဘိုကလေးတီအောင်ကအကြောင်းအမျိုးမျိုးဖော်ပြထားပါတယ်ပဓာနကြတာကမြန်မာနိုင်ငံမှာရုပ်ရှင်တက်ပညာထွန်းကားလာတဲ့အကြောင်းပေါ်မူလကအတန်တဲ့ရုပ်ရှင်တွေပဲထုတ်လုပ်နေရကအဲ့ဒီ1954-55တဝိုက်မှာအတန်တွဲဇက်ကားတွေထုတ်လုပ်လာကြပြီလေဒီတော့ပြဆက်ပညာရှင်တချို့ကရုပ်ရှင်ဘက်ကိုကူးကုန်ကြပြီပြဆက်ကိုအာယုံစူးစိုက်ပြီးမလုံနိုင်ကြတော့ဘူးအဲ့ဒီမှာပြိတက်ကရုပ်ရှင်ဘက်ဥလှည့်ကုန်ကြတာပေါ်ဆရာပေါ်ပြထားတဲ့နောက်အချက်တစ်ချက်ကအဲ့ဒီလိုအပြောင်းအလဲလှိုင်းလုံးအစ်စ်ကိုရင်းဆိုင်ကြော်ပြတ်နိုင်ဖို့ပြဆက်ပညာရှင်တွေကိုယ်တိုင်ပြင်းပြင်းစင်စင်ဖြစ်မထားတဲ့အချက်ပါပဲပြဆက်အောင်မြင်မှုမှာရင်းမှုနေမိကြတယ်လို့ဆရာကမကြမကြဆိုပါတယ်တနည်းအားမှာတော့ဟောဒီလိုသုံးသက်ချက်ရေးပါတယ်မကြဆင်းမီမဆုံးရှုံးမီပြန်လေသုံးသက်၍ပြုပြင်ထိန်းသိမ်းနိုင်ကြသူများမှာအခြေအနေမပြက်ပြားပဲအိန္ဒိယမပြက်ရပ်တည်နိုင်ကြမည်ဖြစ်ပါ၏ကျွန်တော်တို့ဝင်းဝင်းဖွဲ့သားများမှာမူပြန်လေသုံးသက်ပြုပြင်နိုင်ခြင်းမရှိပဲလုံးဝချုပ်ငိမ်းပျက်စီးသွားခဲ့သည့်ဘဝသို့ရောက်ရှိခဲ့ရပါပြီတဲ့ကိုယ့်လက်ရှိအနေအထားကိုချင်းချင်းချင်းချင်းပြန်လေသုံးသက်ဖို့ဆိုတာဘယ်လောက်အရေးကြီးကြောင်းဆရာကမိတ်ဆွေလိုက်တဲ့အချက်ပါပဲလက်ရှိရုပ်ရှင်လောကသားတွေရောကိုယ့်အနေအထားကိုသုံးသက်ပြုပြင်မိကြပါရဲ့လားကိုဝါသနာပါတဲ့ကိုယ့်အသက်မိုးရမ်းကြောင်းအလုပ်ဆိုတော့အများစုကမျက်ခြေမပြက်သုံးသက်ပြုပြင်နေကြမှာကိုတန်တရားမရှိပါဘူးဝင်းဝင်းယုံပြဆက်တွေလို့ကံကြမ္မာမပြိမ့်မဆောင်အောင်တတိရှိနေကြမှာကိုယုံကြည်ပြီးသားပါရုပ်ရှင်အလုံးနဲ့မကျွမ်းဝင်တဲ့ကိုရောင်ကိုမြမရုပ်ရှင်ရှေ့ရီးကိုတစ်ခါတစ်ခါအတွေးဝင်နေမိတာပဲဟာအတွေးရောက်တဲ့အခါမြမရုပ်ရှင်အတက်ပညာထွန်းကားလာပုံနဲ့1950တဝိုက်ကပြဆက်ပညာထွန်းကားလာပုံတူတဲ့အချက်တစ်ချက်ကိုတတိထားမိပါတယ်ဆရာဘိုကလေးတင်အောင်ရေးခဲ့တဲ့အတိုင်းဆိုရရင်ပြဆက်ဒါရိုက်တာတွေဟာပြဆက်ပညာကိုပညာရဲ့ဆံရကြောင်းတစ်ကြောင်းမှာသင်ယူခဲ့ရတက်မြောက်ခဲ့ကြတာမဟုတ်ပါဘူးအောင်မြင်နေတဲ့ပြဆက်ဆရာကြီးတွေစီမားနီးခံတပည့်ခံပြီးစီးမှုခဲ့ကြရတာပါသင်ယူသူတပည့်ရဲ့ဉာဏ်ကံကောင်းရင်ပြဆက်ဆရာကောင်းဖြစ်လားဉာဏ်ကံညံ့ရင်ပြဆက်ဆရာကောင်းရဲ့လို့ဖြစ်မလာပေဘူးပေါ့မြမရုပ်ရှင်လဲဒီလိုပါပဲကိုနိုင်ငံမှာရုပ်ရှင်တက်ပညာကြောင်းရဲ့လို့အခုထိရှိမှမရှိသေးတာရှိရှိဆရာကြီးတွေစီမှာတပည့်ခံနီးခံရင်ရုပ်ရှင်ပညာသေးရဲ့လို့ဖြစ်လာကြတာပါပဲတချို့လဲထူးကျွန်းတချို့လဲရွေးချမ်းရည်ကျူပေါ့အခုပြည်သူအများကြီးရုပ်ရှင်ကားနှစ်ကားကိုထုတ်လုပ်တဲ့လူငယ်တွေကြတော့အဲ့ဒီလိုသင်ယူခဲ့ရတာမျိုးမဟုတ်ဘူးစနစ်တကျသင်ယူခဲ့ရတာဆရာမပြနီးမကြဆိုတဲ့စကားမှာပြရင်ဆရာနဲ့ပတ်သက်လို့ဆက်ဆက်စဉ်းစားစရာတွေအများကြီးရှိပါတယ်။ဆရာကဘလို့ဆရာလဲ။ဆရာကိုယ်တိုင်ကရောဘလို့တက်လာတာလဲ။အတွေ့အကြုံတက်တဲ့နဲ့တက်လာတာလား။စနစ်တကျဖွဲ့စည်းထားတဲ့ပညာရဲ့ဆန်းရသင်ငန်းစာတွေကိုလေးလာလေးကျင့်ပြီးတက်လာတာလား။အတွေ့အကြုံနဲ့တက်လာတဲ့ဆရာကအတွေ့အကြုံကိုပဲပြောပြနိုင်မှာပေါ့။သင်နည်းကစနစ်ကြခြင်းမှကြမှာပေါ့။ပညာရဲ့တစ်ခုအနေနဲ့စနစ်တကျတက်လာတဲ့ဆရာကပညာရဲ့အတွင်းသားတွေကိုအကြောင်း တဲ့အကျိုးနဲ့ဝေဖန်ပိုင်းခြားပေးနိုင်မှာပေါ့။ကျောင်းကောင်းကောင်းတက္ကသိုလ်ကောင်းကောင်းတစ်ခုမှပညာရည်တရက်အဖြစ်ပို့ချဖို့ဆိုတာအမှန်ကန်အတိုင်းလူစတန်းဆိုရင်လွယ်လွယ်ကူကူဖြစ်လာတာမှမဟုတ်တာ။ပညာရှင်ကြီးတွေရဲ့အတွေ့အကြုံတွေကိုအခြေခံပြီးသင်ရိုးတွေ၊ရည်မှန်းချက်တွေ၊သင်နည်းတွေအခိုင်အမာရေးဆွဲတခြားပညာရှိပုဂ္ဂိုလ်ကြီးတွေရဲ့အတည်ပြုချက်ကိုခံယူပြီးမှပညာရည်တစ်ခုအဖြစ်ပို့ချပေးနိုင်တာပါ။ရန်ကုန်တက္ကသိုလ်မှာမြမစာကိုပညာတရက်အဖြစ်စပြီးသင်ပေးတော့မယ်ဆိုတော့ဥရွှေဆန်းအောင်တို့အားထုတ်ခဲ့ရပုံတွေကိုကြားဘူးရင်ဒီသဘောတိမှာပါဒီလိုဆက်ဆက်စဉ်းစားမိတဲ့အခါကိုမြန်မာနိုင်ငံတက္ကသိုလ်တွေမှာရုပ်ရှင်ပြဆက်အမှုပညာဌာနကြီးတစ်ခုပေါ်ထွန်းစေခြင်းမိပါတယ်မိဂမတ္တဌာနမဟုတ်ဘူးပေါ့အမှုပညာကိုအတက်ပညာတရက်အဖြစ်စနစ်တကျပို့ချနိုင်တဲ့ပညာရှင်တွေနဲ့ပေါ့ကိုချင်းလေးရာတက္ကသိုလ်လေးမှာကိုပြဆက်ပညာဌာနရဲ့လို့အထင်ရှားရှိနေသင်တန်းသားတွေကအများပြည်သူကိုအခါအားလျော်စွာတင်ဆက်နေကျောင်းကထွက်တဲ့အခါပြဆက်ရုပ်ရှင်အမှုပညာလုပ်ငန်းတွေလုပ်နေအဲ့ဒါတွေကိုမြင်နေရတော့အဲ့ဒီလိုစေတနာဖြစ်မိတာဆန္ဒစိုးရမရောက်ဘူးလို့ထင်ပါတယ်။စာပြင်းပြီးလူမျိုးတင်ပါစေ။